ဒီကရိယာကိုပြီးပြီးလာနောက်ထပ်သင်စရာမျိုးတော့ဘူးလားအဲ့လိုအတိအမြင်လူသားတွေကိုအကျိုးပြုတဲ့အတိအမြင်ရှိဖို့ရည်ကြီးဆုံး အဲ့ဒီလူသားတွေအကျိုးပြုတဲ့အသိဉာဏ်ရှိတဲ့လူကငွေကြေးချမ်းသာစရာပညာချမ်းသာစရာမလိုဘူးကျွန်တော်တို့လူငယ်တွေကငွေကြေးနဲ့ပညာနှစ်ခုမှာဘယ်ရောကြိုးစားပြီးရှာဖို့သင်ပါတယ်အဲ့ဒီအသိဉာဏ်ကိုကိုယ်ဘေးပတ်ဝန်းကျင်လောကလူတွေကြားမှာရှာပါလူသားအလုံးကိုလေးစားပါပြီဆိုတော့ကျွန်တော်အဲ့ဒါအကြောင်းပြောတာပါကျွန်တော်အဲ့ဒီအသိဉာဏ်လူသားတွေစီရင်ရဥကြောခမာသာသမီကိုဆုံးမစကားပြောတဲ့အခါဘယ်လိုဥပမာလဲဆုံးမခွန်ပင်ပါကလေးခမာဖြေးချပေးကျွန်တော်သာသမီကိုကျွန်တော်အကြောင်းပဲပြောတယ်ကျွန်တော်ဘဝအမတန်မှဆုပ်ပြတ်တတ်ခဲ့ပါတယ်ဒါနဲ့ခုနပြောတဲ့အသိဉာဏ်ရှိလိုက်တဲ့အချိန်အစကျွန်တော်သာသမီကိုဘုံများနိုင်ကြလို့ပညာသင်ကြားနိုင်တဲ့အခွင့်အရေးရအောင်ကျော်ဟင်းဆိုရက်ွက်ထဲကချက်ကလေးတစ်ပေါင်အခုဆိုစီစဉ်လုပ်နေပြီသူတို့တွေပြွက်နေရတယ်ကျွန်တော်ထက်သူတို့တွေကပညာတတ်ကျွန်တော်သူတို့တော့မတတ်ဘူးဒါပေမဲ့ကျွန်တော်အတိအကျသူတို့မမိသေးဘူးဘာကြောင့်လဲဆိုကျွန်တော်သူတို့ထက်အသက်ကြီးတယ်အတိအကျဘဝနဲ့အခြေအနေရင်းချတာအဲ့တော့အဲ့ဒီအကြောင်းအရာကိုဥပမာထားပြီးကျွန်တော်ပါးသမီးတွေဆုံးပါတယ်ခမည်းလေးကိုလည်းကျွန်တော်ရဲ့သာသမီကိုအဲ့ဒီအသိဉာဏ်ပေးပါတယ်ခမည်းဦးကျော်ဘဝမှာစိတ်ကြအရန်ကြတဲ့အချိန်ရှိခဲ့ဘူးလားရှိခဲ့ဘူးလို့ဘယ်လိုကုစားတယ်အရှင်တော်ကခံစားရတော့ဗျာ